အမေရိကန်နိုင်ငံရဲ့ဥကြီးဟာဥရောပကိုရောက်ရှိပြီးတော့အခုတနင်္ဂနွေမှာတော့ဂျာမနီမှာလုပ်မဲ့ NATO မြောက်အတလန်တိတ်စစ်ဆာချုပ်အဖွဲ့အစည်းအဝေးကိုတက်ရောက်ဖို့ရှိပါတယ်။အခု NATO အစည်းအဝေးမှာယူကရိန်းကိုရုရှားကျူးကျော်စစ်နဲ့အတူဖင်လန်နိုင်ငံ NATO အဖွဲ့ဝင်ဖြစ်လာရေးကိစ္စလည်းဆွေးနွေးပွဲရှိပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုကြောင့်သူတို့အနေနဲ့ NATO အဖွဲ့ဝင်ဖြစ်ရေးလိုလားတယ်လို့ဖင်လန်နိုင်ငံခေါင်းဆောင်တွေကပြောထားပါတယ်။တစ်ဖက်မှာတော့အင်ဂျင်ချင်းရုရှားကဒီလုပ်ရက်ကိုရန်စတဲ့လုပ်ရက်ဆိုပြီးတော့သဘောထားတဲ့အကြောင်းတုံ့ပြန်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်ရမှာလဲယူကရိန်းက NATO ဝင်ဖို့ကြိုးစားမှုကြောင့်ဆိုပြီးတော့ရုရှားဘက်ကအကြောင်းပြထားတာပါအလားတူပဲဆွီဒင်နိုင်ငံကလည်း NATO ဖွဲ့ဝင်ဖြစ်ရေးကိုစဉ်းစားသုံးသပ်နေပါတယ်တူရကီနိုင်ငံကတော့ဒီနှစ်နိုင်ငံ NATO ဖွဲ့ဝင်ဖြစ်ရေးကိုကန့်ကွက်နေပါတယ်ဒီနှစ်နိုင်ငံဟာကတ်တဘုံတွေကိုအားပေးအမြောက်လုပ်တယ်ဆိုပြီးတော့တူရကီဘက်ကဆွဆွဲထားတာပါဖင်လန်နိုင်ငံရဲ့ဝန်ကြီးကတော့သူနဲ့ဒီတူရကီနိုင်ငံရဲ့ဝန်ကြီးတို့အခုတနင်္ဂနွေနေ့မှာတွေ့ဆုံဆွေးနွေးဖြစ်ရှင်းနိုင်ဖို့မျှော်လင့်နေပါတယ်ဖင်လန်ဖြစ်စီဆွီဒင်ဖြစ်စီ NATO ဝင်မယ်ဆိုရင်တော့ဒါဟာသူ့ရဲ့နိုင်ငံလူကြိုးရေးကိုချင်းချောက်မှုအဖြစ်ရှုမိနေလို့ရုရှားနိုင်ငံကြီးဝန်ကြီးကတော့သတိပေးနေပါတယ်။ဂျာမနီရောက်နေတဲ့အမေရိကန်နိုင်ငံကြီးဝန်ကြီးကတော့တင်းလာနေကြရင်တော့ပြင်သစ်နိုင်ငံကိုဆက်သွားဖို့ရှိနေပါတယ်ခင်ဗျာ